တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာရခိုင်မျိုးသားပါတီ ANP ဥက္ကဋ္ဌဒေါက်တာအင်းမောင်နဲ့ပါတီခေါင်းဆောင်တွေကိုဒီကနေ့မြေပြည်တော်မှာတနာ yı ကြော်ကြားတွေ့ဆုံခဲ့ပါတယ်။ရခိုင်ဒေသတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ပူးပေါင်းဆောင်ရွက်သွားကြဖို့အပြန်အလှန်ဆွေးနွေးခဲ့ကြတဲ့အကြောင်းတမတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်။ဒီကနေ့ဆွေးနွေးပွဲနဲ့ပတ်သက်လို့ ANP ဥက္ကဋ္ဌဒေါက်တာအင်းမောင်ကိုမခင်ဖြူတွေကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဒီနေ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ဒေါက်တာအေးမောင်တို့ရခိုင်မျိုးသားပါတီ ANP ကခေါင်းဆောင်တွေတွေ့ဆုံကြတယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ထားတာတွေ့ပါတယ်။ဘာကြောင့်ခုလိုတွေ့ဆုံဖြစ်ခဲ့လဲဆိုတာကိုသိရစေရှင်
။ဟိုဒီကကတော့ဗျာကျွန်တော်တို့ဘက်ကမေတ္တာရခံတာရှိပါတယ်။ကျွန်တော်တို့ရခိုင်မျိုးနွယ်စုဝင်ဒီမျိုးတိုင်းရင်းသားတွေအကြမ်းဖက်တပ်ဖြတ်ခံရတာရှိကန်ကြီးဂျွာပေါ့ဗျာမောင်တို့မျိုးနွယ်မှာလေ။အဲတော့ကိုဂျွာကိုဒေသလုံးချုံမှုမရှိဘူးကိုယ့်ရဲ့အသက်မွေးဝန်းကြောင်းလုပ်နိုင်တဲ့ဝန်းကျင်ပေါ့ဗျာရေလုံငန်းဖြစ်ဖြစ်လေယာဘေးလုံလုံတောင်ယာဘေးလုံလုံပေါ့မရှိတော့ဘူးနောက်ချင်းချောက်မုံအန္တရာယ်တွေရှိနေတယ်အဲ့ဒီကဏ္ဍတွေကြောင့်ကျွန်တော်တို့တိုင်းရင်းသားတွေခံနေတိုင်းရင်းသားတွေကမိမိနေရာကိုစွန့်ပြီးမှအသက်ဝိုင်းရင်စီစဉ်လုံချုံမှုရှိတဲ့နေရာတွေပြေးနေခိုလုံနေကြတယ်ဒါရင်းနဲ့ပတ်သက်လို့ကျွန်တော်တို့အမြင်ချင်းဖလေရှင်နေဒီနေ့အကြပြီးမှကျွန်တော်တို့ဖွံ့ဖြိုးတိုးတက်အောင်ဘယ်လိုလုပ်မလဲဆိုတာလေးကိုဆွေးနွေးကြနေဆိုတာမျိုးနဲ့ကျွန်တော်တို့မေတ္တာရခံရတာရှိပါတယ်။ဟိုဒီနေ့ကျွန်တော်တို့တွေ့ခွင့်ရပါတယ်။မနေ့ကမေတ္တာရခံတာပါ
။ဆိုတော့ ANP ပါတီကတွေးဆမှုကံလန်းတဲ့အပေါ်မှာကာဝေးဦးစီးချုပ်ကတွေးဆတာပေါ့နော်
။မှန်တယ်
။ဟုတ်ကဲ့ဆိုတော့ဒီနေ့ဆွေးနွေးရဲကဒီရခိုင်ပြည်နယ်မှာဒေသခံတိုင်းသားတွေအကြမ်းဖက်တိုက်ခိုက်ခံရတာနဲ့ဆက်ဆက်ပြီးတော့ဒီဒေသတွင်းလုံခြုံရေးနဲ့တည်ငြိမ်ရေးကိစ္စတွေကိုအဓိကထားဆွေးနွေးရတဲ့သဘောပေါ့
။မှန်ပါတယ်ချက်ကလုံခြုံရေးကဏ္ဍကျွန်တော်တို့မလုံခြုံဘူးလို့တိုင်းရင်းသားတွေခံစားရတယ်လေ။အဲဒီဟာလေးကိုကျွန်တော်တို့အမြင်ချင်းသိလေပါတယ်။နောက်တစ်ခုကတရားဥပဒေစိုးမိုးမှုကံတာ။တော့ကျွန်တော်တို့မှာဥပဒေတွေအများကြီးပြတ်ကန်လာတာရှိတယ်။အကြမ်းဖက်တစ်ချက်ရေးဥပဒေ။ဘာကြောင့်အောက်ထင်မဖို့နိုင်သေးတာလဲ။ဒီပုဂ္ဂိုလ်တွေကပြစ်တင်ထားတယ်လေ။ဒီအဖွဲ့အစည်းတွေကပြစ်တင်ထားတယ်လေ။အကြမ်းဖက်ခံနေရဗာလေးနဲ့အကြမ်းဖက်တစ်ချက်ရေးဥပဒေနဲ့ဘာကြောင့်အရေးကြီးနိုင်ရတာလဲ။ဆိုတော့အစိုးရအသက်သွင်းဖို့လိုအပ်တဲ့တခြားဥပဒေတွေရှိတယ်။တလင်းကမြားစနစ်ဥပဒေ၊လူဦးရေချင်းချောက်ရေးနဲ့ကျန်းမာရေးဆိုင်ရာဥပဒေပြဋ္ဌာန်းထားပြီးဖြစ်တယ်။နောက်ဆက်တဲ့နိုင်ငံသားဥပဒေဒါကိုစီစစ်ပြီးဆောင်ရွက်တဲ့အခါမှာတစ်ဖက်ကနော်ဒါအကောင့်တွေဖိုတဲ့လုပ်ငန်းတွေကျွန်တော်တွေ့ရတယ်။ဟောအဲ့ဒါလေးတွေတော်တော်များများပါဗျာ။အဲ့လိုကျွန်တော်တို့အမြင်ချင်းပြလေကြပါတယ်။နောက်တရားမဝင်ငွေကြေးထောက်ပံ့မှုလမ်းကြောင်းတွေရှိတာပေါ့ဗျာ။ကျွန်တော်တို့ခင်ဗျားတို့ပြောနေကြတဲ့မူရစီဝါ၊ကျောင်းဝေးရေး၊နိုင်ငံသားပုစီထောက်ပံ့မှုနိုင်ငံသားပုစီများဒီကနေ့ကိုကျင်းစာဆိုတဲ့ခေါင်းစဉ်လေးကိုတက်ပြီးမှဒီနေရာမှာဘာကြောင့်နော်ဒါပတ်ပိုးပေးနေကြတယ်လေကျွန်တော်တို့အားလုံးပြန်သုံးသပ်ပြီးမှကျွန်တော်တနားကြီးခွင့်တူတူလောက်ပြည်သူဆွေးနွေးဖြေရှာကြပါတယ
်ကာကွယ်ရေးဦးစီးချုပ်အနေနဲ့ဒီနိုင်ငံရေးပါတီတခုနဲ့အရင်ကတွေ့ဆုံတာမတွေ့ကြရဘူးပါဘူးအခု ANP ပါတီနဲ့ထူးခြားခြားတရားလက်ခံတွေ့ဆုံနေဆိုတော့ဒါဘာကြောင့်လို့ထင်ပါလဲရှင
်ဟိုနိုင်ငံရေးပါတီတို့နိုင်ငံရေးပါတီကြားဆိုတော့ကျွန်တော်တို့အားလုံးဟာသွတ်တူအတွင်းမှာဆိုတော့သွတ်တူအမှတ်တွေဖြစ်တယ်ဆိုတာကိုသဘောပေါက်ဒီကြေနော်သတ်တော်အမှတ်တွေဖြစ်တယ်ပြည်သူ့တော်မှ9ဦးနဲ့မျိုးသက်တော်မှ2ဦးပါတယ်အဲ့ဒါလေးကျွန်တော်တို့က selected တယ်အကုန်လုံးဒီဘက်လောက်က CEC ဖြစ်တယ်အဲ့ဒါကြောင့်ရခိုင်မျိုးသားပါတီဆိုတဲ့ခေါင်းစဉ်ဖြစ်ကြတာအဲ့တော့ကျွန်တော်တို့ကကွေးဦးစီးချုပ်ကလည်းပြောပါတယ်နော်ဒီပါတီစုံစနစ်ကိုသူတို့ကလေ့လာထားတယ်အဲ့တော့ကျွန်တော်တို့ဘက်ကရခိုင်ပြည်နယ်တည်ငြိမ်ရေးကြရင်လည်းဖွံ့ဖြိုးတိုးတက်ရေးတိုးတက်မှုအတွက်နော်အဓိက institution ဖြစ်တဲ့တပ်မတော်နဲ့ဆွေးနွေးမှဖြစ်တော့မယ်ဆိုတဲ့အခြေခံအကြောင်းရင်းတွေရှိလာတဲ့အခါမှာကျန်ပြီးတော့တည်ငြိမ်ရေးကြအောင်တော့ကျွန်တော်ရဲ့ခဏတိုင်းရင်းသားတွေနေရာကိုဆွတ်ခွာသွားခဲ့လို့ရှိရင်ဒုတာဝန်ရေးသုံးမကိုဘလောက်ပေးချွေးချွေးကျွေးကျွေးကျွန်တော်ရဲ့ဆုတ်ချအာဏာဆုံးရှုံးတော့မယ်နေနေကျွန်တော်တို့ပေးလိုက်ရတော့မယ်ဆိုတဲ့တဘိုးကိုကျွန်တော်တို့တဘိုးပောက်တဲ့အခါမှာတူတူညီညီတဘိုးပောက်ကြတာမလို့သူ့ဘက်ကလည်းကျွန်တော်တို့ကိုကြိုဆိုတယ်ကျွန်တော်တို့ဘက်ကလည်းရင်းနေနေပဲပြစ်ဆုံဆွေးနွေးအမြင်ချင်းဖလေနိုင်ခဲ့တယ်ဆိုတဲ့အနေအထားဖြစ်တဲ့အခါမှာကျွန်တော်ရဲ့လူသားလူကြုံမှုစီးတွေ့အင်မတန်ကောင်းမွန်တဲ့အခြေခံကောင်းတွေကိုကျွန်တော်ရယူနိုင်ချင်လို့ကျွန်တော်သုံးသပ်တယ
်ဆိုတော့နိုင်ငံရေးပါတီတခုနဲ့တွေ့ဆုံတယ်ဆိုတာထက်ရခိုင်ပြည်နယ်တည်ငြိမ်ရေးနဲ့လုံခြုံရေးအတွက်ဒီရခိုင်တိုင်းရင်းသားခေါင်းဆောင်တွေနဲ့ဆွေးနွေးတာဖြစ်တယ်ဆိုတဲ့သဘောမျိုးပြောတာပါလားရှင
်မှန်ပါလေကြပါတီချက်ကျွန်တော်ကပြည်ထောင်စုဘက်ကိုရောက်တဲ့ခိုင်လူသားပါတီရဲ့ပါတီကိုစားပြီးအမတ်တည်ခြင်းနဲ့တောင်းဆိုရပ
ါဟုတ်ကဲ့ဒီနေ့တွေ့ဆုံမှုနဲ့ပတ်သက်လို့အားရချင်တဲ့လို့ပြောနိုင်ပါလား
ကျွန်တော်တို့ဘက်ကတော့ရှိပါတယ်တမတို့ဘက်ကလည်းရှိတယ်လို့ပြောပါတယ်ကျွန်တော်တို့သဘောထားပိတ်ဆိုင်မှုတွေများပါတယ်ကျွန်တော်တို့ရင်းနှီးပဲညီကိုလိုပဲနော်နည်းနည်းချွတ်ချွတ်ကျွန်တော်တို့ပြည်ထောင်စုကြည်တန်းခံရမှုရှိဖို့အတွက်တမတို့ဘက်မှာရှိတဲ့ပြည့်အမြင်သဘောထားကျွန်တော်တို့ရခိုင်လူသားပါတီရဲ့အမြင်သဘောထားတို့လည်းဆွေးနွေးကြပါလေတူချင်းတူချင်းတူချင်းတို့အားလုံးအမြင်ချင်းတူကြပါလေ
ဟုတ်ကဲ့ဒေါက်တာအေးမောင်ကျေးဇူးတင်ပါတယ်ရှင်
ANP ဥက္ကဋ္ဌဒေါက်တာအင်မောင်ကိုမက်ခင်ချူထွေးဆက်သွယ်နေညထားရဖြစ်ပါတယ်ရှင်။ဒီကနေ့နေပြည်တော်မှာလည်းရခိုင်ပြည်နယ်အတွင်းလုံခြုံရေးအခြေအနေတွေနဲ့ပတ်သက်လို့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့အစိုးရတာဝန်ရှိသူတွေဆွေးနွေးခဲ့ကြပါသေးတယ်ရှင်။